VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ခံရတဲ့အမေရိကန်ပြည်ထောင်စုကပြည်내တချို့မှာကန့်သတ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့အသွားအလာတွေကိုပြန်ဖွင့်ပေးဖို့တောင်းဆိုဆန္ဒပြပွဲတွေအပေါ်မြန်မာအမေရိကန်တွေရဲ့အမြင်တွေကိုစူးစီးတင်ပြမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။အမေရိကန်တဝန်းပြည်내ပေါင်း12ပြည်내ကျော်ကမြို့ကြီးတွေမှာလုံခဲ့တဲ့ရက်အနည်းငယ်အတွင်းလူတွေလမ်းပေါ်ထွက်ကားဟွန်းတွေတီးလမ်းတွေပိတ်ကြီးဆန္ဒပြခဲ့ကြပါတယ်။ COVID-19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်ဖို့ယာယီပိတ်ထားတဲ့ပန်းခြံတွေအပန်းဖြေကမ်းခြေတွေနဲ့အသေးစားလုပ်ငန်းတချို့ပြန်ဖွင့်ပေးဖို့သူတို့ကတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့မြို့တွေထဲမှာပါဝင်တဲ့နယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာနေထိုင်သူအသေးစားလုပ်ငန်းရှင်ဦးမင်းနိုင်ကတော့ကိုယ်ဆန္ဒအပေါ်မူတည်ပြီးတောင်းဆိုတဲ့လှုပ်ရှားမှုတွေဟာအစွန်းရောက်တယ်လို့မြင်ကြောင်း VOA ကခုလိုပြောပါတယ
်။ဒီဟာကသူတို့ကသူတို့ရဲ့ဆန္ဒတွေကိုရှင်းလင်းတင်ပြီးဒီလိုမျိုးတွေလုပ်ပေးမယ်။တကယ်လက်တွေ့အခြေအနေမှာကြတော့ကျွန်တော်တို့ဒီနေတဲ့နယူးယောက်ပြည်နယ်နယူးယောက်ဘက်ဒီမှာဆိုရင်အခြေအနေကစိုးဝါဆဲလို့ပြောလို့ရတယ်။ဖြစ်တဲ့ positive daily record တွေကလည်းတိတိတသာလျော့နေသွားတာတွေမရှိသေးဘူး။ဆိုတော့အရန်ကိုစိုးရင်ရတဲ့စိတ်မှာပဲရှိနေသေးတဲ့အတွက်ကြောင့်ဆက်ပြီးတော့တိခံရမယ်၊စောက်ဆိုင်ရမယ်။ဆိုရင်ဒီတဲ့အခြေအနေတွေတောင်းလဲသွားတာမျိုးတွေကြုံရမယ်ဒီဟာတွေကလည်းအားလုံးနဲ့သက်ဆိုင်တာဖြစ်တဲ့အတွက်ကြောင့်အခုလိုဒူးချင်းဆန္ဒတွေနဲ့စုပေါင်းပြီးတော့ဆန္ဒတူတဲ့လူတွေစုပြီးတော့ဒီလော့ဒ်ဒေါင်းလုပ်ထားတဲ့ကိစ္စတွေကိုလက်မခံနိုင်ဘူးနှကောင်းစည်းတွေမတတ်နိုင်ဘူးဆိုတဲ့ဟာတွေကတော့အခုဒူးချင်းအမြင်ရတော့ဒါတွေကအစိုးရောက်တယ်လို့မြင်တယ
်ယောဂကူးစက်မှုအစိုးရဆုံးခံခဲ့ရတဲ့နယူးယောက်နယူးဂျာစီလူးဝီဇီယားနာစတဲ့ပြည်နယ်တွေလောက်မဆိုးတဲ့တက်ဆက်စ်ပြည်နယ်ဒါလက်စ်မြို့မှာနေထိုင်တဲ့ကချင်တိုင်းရင်းသူဆန်ရောကတော့ဆန္ဒပြပွဲတွေကိုကြည့်ပြီးဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ဘလောက်ကြီးတယ်လဲဆိုတာကျန်းမာရေးပညာပေးဖို့ပြည်내အစိုးရဘက်ကလိုအပ်နေတာကိုပြသနေတယ်လို့ဆိုပါတယ
် business ကတော့ဆုံးရှုံးနေတယ်ဟုတ်ကဲ့နားလည်တယ်ဒီဘက်မှာဒါပေမဲ့ဒီဘက်ကကျန်းမာရေးဘက်ကနေပြန်ကြည့်မယ်ဆိုလို့ရှင်တော့ the business ကအခုချိန်မှာ90ရာခိုင်နှုန်းရှုံးနေတယ်ဒီဘက်မှာကောင်းကောင်းမထိန်းချုပ်နိုင်ဘူးဆိုလို့ရှင်ပုံမှန်ပဲပြန်သွားမယ်ဆိုနောက်ထပ်90ပြန်ရှုံးမယ်အခါကျတော့အလုံးမှာတရားရခိုင်နှုန်းတော့အလုံးဒုက္ခရောက်သွားမယ်ကိစ္စကိုဒီဘက်မှာကျမကြီးရဲ့အကြံပြုမှုကိုလိုက်နာဖို့အတွက်အရင်ပါပေးချင်တယ်ပေါ့နော
်ပြည်နယ်ပေါင်း12ခုကျော်မှာဆန္ဒပြသမားအများစုကတော့ပြည်နယ်အစိုးရတွေရဲ့အိမ်မာနေဖို့ကန့်သက်ညွှန်ကြားချက်ဟာပုံလွန်းတယ်လို့ပြောဆိုခဲ့ကြပါတယ်။ဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးခံရတဲ့နယူးယောက်မြို့မှာဒီလိုကန့်သက်ချက်တွေထုတ်ပြန်တာနောက်ကျခဲ့တဲ့အတွက်သူတို့မြို့မှာလူပေါင်း1000ကျော်တည်ဆုံးခဲ့ရတဲ့အခြေအနေကိုဒီဆန္ဒပြသမားတွေကိုယ်တိုင်လာကြည့်စေချင်ကြောင်းနယူးယောက်မြို့ကကူးစက်အထုကဒေါက်တာဇီယာသက်က VOA ကိုခုလိုပြောပါတယ်
။ Social distancing နဲ့ lockdown မလုပ်လိုက်တဲ့အတွက်ကြောင့်ပေးလိုက်ရတဲ့ price ကတကယ်ကိုကြည့်ကြလို့ရှိရင်နယူးယောက်ကိုတကယ်လာကြည့်လိုက်ပါဒီနေ့ဒီချိန်ကိုတော့မဟုတ်ဘူးပေါ့နော်လွန်ခဲ့တဲ့3ဘတ်ကိုနယူးယောက်ကိုလာကြည့်လိုက်လို့ရှိရင်တကယ်အဖြစ်မှန်ကိုသိရမှာပေါ့နော်အခုသေယုံဒီမှာ data တွေစပြီးတော့ထွက်လာကြပြီပေါ့သေမှု mortality rate ပေါ့နော်ဆိုတော့ခံမှန်းကြရတဲ့လူရောက်တရာသိလို့ရှိရင်လွန်ခဲ့တဲ့3ဘတ်အတွင်းမှာပေါ့နော်သေယုံအခြေအနေပေါ်မှာမူတည်ပါတယ်အများစုသေယုံတွေရဲ့ data တွေ10.5ရာခိုင်နှုန်းသေလုံးရှိပါတယ်ဒါအမှန်တရားပါပဲဆိုလူရောက်တရာတက်လာလို့ရှိရင်10ရောက်နဲ့15ရောက်ကအိမ်ကျန်လမ်းမရှိပါဘူးအချို့စေယုံတွေမှာ25ရောက်ရင်တော့အထူးရှိတဲ့စေယုံတွေရှိပါတယ် social distancing နောက်ထပ်နှစ်ပတ်လုံးလိုက်လို့ဟို case ကဖလက်လိုင်းရွာရဲဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါဈေးအပေါ်ဆုံးနည်းလမ်းနဲ့ဒီဈေးရောဂါကို control လုပ်နိုင်တဲ့နည်းလမ်းလို့လည်းထင်ပါတယ်သူတို့အခုလိုမျိုးဆန္ဒပြပြီးတော့ beach ချိန်မှာပြောရပါတော့ Florida beach ချိန်မှာပြန်လုပ်ခြင်းနဲ့ဆန္ဒပြကြတယ်အဲ့ဒီလူတွေတကယ် New York မှာနှမှုတွေလူတွေလာနေကြည့်လိုက်ကျွန်တော်ပြောပြရတဲ့သဘောကသိလာပါလိမ့်မယ်သူတို့တော်သူတို့အိမ်ထဲကနေထွက်ရဲမှာမဟုတ်ပါဘူ
းတနင်္လာနေ့ကအမေရိကန်ပြည်ထောင်စုမှာဆန္ဒပြခဲ့တဲ့ပြည်내12ခုကျော်မှာတချို့ကတနက်ကင်ဆောင်ခွင့်ဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ဆက်ဆက်မှုတွေရှိနေပြီးဆန္ဒပြပွဲကိုဥဆောင်စီစဉ်ခဲ့သူတွေထဲမှာလည်းပါဝင်ခဲ့ကြပါတယ်ကော်လိုရာဒိုပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကပ်ဘေးကြောင့်ကန့်သက်ပိတ်ပင်မှုတွေရုပ်သိမ်းဖို့ဆန္ဒပြသူတွေကိုပြန်ပြီးကန့်ကွက်တဲ့ဖြစ်ရပ်တွေရှိခဲ့ပါတယ်အဲ့ဒီမှာကျန်းမာရေးဝန်ထမ်းတွေကလမ်းပေါ်ထွက်ပြီးဆန္ဒပြသူတွေရဲ့ကားတန်းတွေရှေ့မှာပိတ်ပြီးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ရှင်